ဆန်းကျင်မှာနေဆက်ကရင်ပြည်နယ်မြဝတီမြို့ကခရိုင်ရဲတပ်ဖွဲ့ရုံးကိုကရင်မြို့သားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကမနေ့ကဒရုန်းနဲ့နှစ်ကြိမ်ပစ်ခတ်ခဲ့တာကြောင့်မြဝတီခရိုင်အုပ်ချုပ်ရေးမှူးနဲ့ခလာရ259ကယာယီတရင်မှုအပါဝင်လူ6ဦးထိခိုက်သေးဆုံးခဲ့ပါတယ်။မနေ့ကအထီးတော့သေဆုံးသူ5ဦးသာရှိခဲ့ပြီးဒဏ်ရာရသူတွေတဲကတဦးဒီကနေ့မှထပ်မံသေဆုံးသွားခဲ့တာပါ။လက်တလောဒံယာပြင်းထန်နေသူတွေကိုစစ်ဆေးရုံမဲဆောက်အပီပီဆိုင်ရာဆေးရုံနဲ့မြဝတီဆေးရုံတွေကိုပို့ပြီးဆေးဝါးကုသမှုပေးနေရကြောင်းပရဟိတကူညီပေးနေသူတဦးကပြောပြပါတယ်
။ဒီကလူနာကသေဆုံး6ယောက်။ဟုတ်ကဲ့သေဆုံး6ယောက်ဒီနေ့တရားဆက်တရားဒီ6ယောက်အလုံးပေါင်းဒံယာရတာ13ယောက်။ဟာဟို9ယောက်ကမဲဆောက
်ဟုတ်ကဲ့ဟုတ်ကဲ
့အပီပီဆိုင်ရာဆေးရုံအဲနောက်ထပ်9ယောက်ကတတော်စစ်ဆေးရုံအဲကျွန်တော်ကျတော့မြန်ဆေးရဆေးရုံပါကြည့်
ဒီကိရနဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံး KNU ကသူတို့တပ်ဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။တိုက်ခိုက်မှုအပြီးနောက်တနေ့ဒီကနေ့စက်တင်ဘာလ4ရက်နေ့မှာတော့စစ်ကောင်စီကလေကြောင်းကနေလက်တုံ့ပြန်တိုက်ခိုက်တာတွေရှိခဲ့တယ်ဆိုပြီး KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလဲဆေးက VOA ကိုအခုလိုပြောပါတယ
်။စစ်ကောင်စီကဆိုင်မှုရဲ့ဒီပြည်ရဲ့ယာယီစက်ညှင်းမှုလားမသိဘူးခင်ဗျာ။အဲတယောက်တော့ပါတယ်။အဲ့တော့ချိတ်ခိုက်တဲ့ရတယ်တော့တော်တော်များများများပါတယ်အဲ့မှာသွေးအုပ်လည်းပါတယ်တော့ကျွန်တော်တို့ကတကယ်ရအောင်ဆင်းတယ်ဟုတ်ကဲ့လောလောဆယ်အဲ့ဒီဖတ်တော်ကိုတော့လေရင်နဲ့တုတ်ပြန်လာတော့ကျွန်တော်တို့ကြည့်ရပါမယ်ခင်ဗျာဟုတ်ကဲ့ချဲတယ်လို့တော့ပြောတယ်ခင်ဗျာ
အခုလိုမျိုးနှစ်ဖက်အပြန်လန်တိုက်ခိုက်မှုတွေနဲ့စီရေးတင်းမာမှုတွေကြောင့်ဒေသရင်းမှာဒီရဲ့ပိုင်းစီရေးအချိန်ပုံမြင့်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်လက်ရှိအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလို VOA ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့လည်းတုံ့ပြန်ချက်မရသေးပါဘူး။မြဝတီခရိုင်တွင်စစ်ကောင်စီတပ်စခန်းတွေကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNL နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ခိုက်ခဲ့တာရှိသလိုစစ်ကောင်စီဘက်ကလည်းမကြသေးခင်ကသူတို့လက်လွတ်ဆုံးရှုံးခဲ့ရတဲ့မြဝတီမြို့အနီးစစ်ဗျူဟာကျတဲ့လက်ခတ်တောင်စခန်းကုန်းကိုလည်းပြန်လည်ရရှိနိုင်ဖို့အတွက်အင်အားအလုံးရင်းနဲ့ထိုးစစ်ဆင်တာတွေရှိနေတာကြောင့်နှစ်ဖက်စီရေးအခြေအနေတင်းမာနေတာဖြစ်ပါရဲ့ရှင်။